လက်တလုံးဖြစ်ပေါ်နေတဲ့ဘဏ်ငွေကြေးကိရရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းစိုးရိမ်ပူပန်ကြမလို့တောင်းပြောသွားပါတယ်။ဒီလိုငွေကြေးကိရရိုက်မှုရဲ့နောက်ကွယ်မှာခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ရဲ့လှုံ့ဆော်မှုတွေရှိနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘဏ်တွေမှာငွေချေးထားကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျွေးပြန်မဆက်နိုင်ပဲဖြစ်နေတာကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေကိုပြန်ထုတ်ကြရင်အခောက်ရွှေဝယ်ယူစုဆောင်တာလုပ်လာကြပါတယ်။ဒါကြောင့်လဲပြည်ပင်အခောက်ရွှေဈေးနှုန်းဟာမကြုံဘူးလို့အောင်စက်တင်ဘာ6ရက်တောက်ကြနေကတစ်ကြက်သားကို73သိန်းအထက်အထိဖြစ်သွားပြီးအမေရိကန်ဒေါ်လာဈေးဟာလည်းတက်1550ဝန်းကျင်အထိဖြစ်ခဲ့ပါတယ်။ဒီလိုမတူမညီဖြစ်နေတာကြောင့်ဘဏ်တွေနဲ့ပတ်သက်ပြီးဒေါ်လာထွက်ပေါ်နေတဲ့သတင်းတွေအပေါ်ဆိုရင်ကြရမလို့ဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးစုံမင်းကနေပြည်တော်လွှတ်တော်ပြင်ပမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။အခုဆိုတချို့ပြောနေတာတွေရှိတယ်ဒီဘဏ်တွေကငွေထုတ်ပြီးတော့ရွှေဝယ်နေကြတယ်လို့ပါလို့ဟုတ်ဆိုတကယ်တမ်းကျတော့ဝီတုံးတဲ့အဖွဲ့အစည်းဆိုတဲ့ကငွေတွေကဘာမှအကုန်လုံး liquidity ရရှိနေပြီလားဆိုပြောရမယ်ဆိုလို့ရှိရင်ခက်တယ်လို့ရှိပြီးတော့ရှိနေတယ်။အဲ့တော့ခုမယ်ဆိုလို့ရှိရင်လည်းဘဏ်တွေနေနဲ့ပြဿနာမရှိဘူး။ဒါတော့ဘာဘူပါဘလို့ထင်းကြောင်းနေလဲဆိုတော့ဘူပါအမြဲတမ်းဒီဘန်ဒီရဲ့ခိုင်မာမှုအတွက်ကုတက်မှုအတွက်ကအမြဲတမ်းလုပ်နေတယ်။နေ့စဉ်ကိုဒီ data တွေကကြည့်ပြီးတော့ monitor လုပ်နေတာဖြစ်တဲ့အတွက်ဘလို့ထင်းကြောင်းနေလဲဆိုတာကိုပြန်ချာချာပြောစရာမရှိဘူး။ရွှေဈေးတက်တာအရင်ဆုံးကဆိုလို့ရှိရင် international market မှာ1,200လောက်ပဲရှိတယ်။အခုဆိုလို့ရှိရင် market price ကို1,500လောက်ရှိတယ်။ဆိုတော့300လောက်တက်လာတဲ့အပေါ်မှာအဲ့ဒါနဲ့တွက်ကြည့်မယ်ဆိုလို့ရှိရင်ဘူကနှစ်သိန်းခွဲလောက်ကိုတက်လာနေတာရှိတယ်။ဆိုတာကပုံမှန်တိုင်းနဲ့တက်နေတဲ့ကိစ္စပါ။ဘာကြောင့်ဘာငွေထုတ်ပြီးတော့ဝယ်လို့ရွှေတွေတက်တယ်လို့။အဘာငွေတွေထုတ်လို့ဒေါ်လာကြီးတက်တယ်လို့ဆိုတာ။ဒါကတော့အကြောင်းတရားတစ်ခုကိုပြောကြတာလို့ဆိုတာ။တကယ်တမ်းကဘာနေမှာကြတော့ဘယ်လောက်ပူစရာလဲမလို့ကြည့်။ဘာနေမှာငွေကပြည့်ပြည့်စုံစုံနဲ့ရှိနေတာ
။ဒေါ်နိုင်ငံမှာစီအစိုးရလက်ထက်2003ခုနှစ်ဝန်းကျင်ကလည်းဘာမှအနှံ့ထားတဲ့ငွေတွေအလူရဲ့ထုတ်ကြရာကဘာနေပြိုလဲခဲ့ရတဲ့တာဝန်ကတွေရှိခဲ့တာပါ။ပြည်သူတွေစိတ်မပူကြဖို့အခုလိုဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပေမဲ့ဒီပေါ်မှာဘလောက်ထိယုံကြည်ရနိုင်ပါသလဲအမေရိကန်ပြည်ထောင်စုမှနေတဲ့ဗဏ္ဍာရေးဆိုင်ရာပညာရှင်ဦးကန်ထွန်းကတော့ဗဟိုဘဏ်အပေါ်ယုံကြည်မှုရှိကြောင်းပြောပါတယ
်ဒီကဗဟိုဘဏ်ဆိုတာနိုင်ငံတော်ရဲ့ဒါအဓိကဘဏ်ဖြစ်တယ်တာဝန်ရှိတဲ့လူကပြောရဲဆိုတော့ဒါလူတို့ကယုံယုံကြည်ကြည်နဲ့လက်ခံမှဖြစ်တယ်ဒီလိုကောလာဟလဖြစ်တဲ့အတွက်ရွှေဈေးပါတွေကတရရိုက်သွားတယ်လေအဲ့ဒါတာဝန်ရှိတဲ့ဗဟိုဘဏ်နဲ့ပြန်ပြီးတော့ဖြည့်ရှင်းရပေးနေပြီနော်အဓိကဖြစ်တဲ့တိုင်ဆိုင်ရဲ့ကောင်းဆောင်အတိုင်ဆိုင်ပုဂ္ဂိုလ်ကလည်းဒီတက်ကိုဘာမှမဖြစ်ဘူးမစိုးရပါနဲ့ဆိုတော့အထက်ကစက်မှတ်နေတဲ့အတွက်ဘာမှဖြစ်မယ်လို့တော့ကျွန်တော်မယုံပါဘူ
းညီမနိုင်ငံတော်ဗဟိုဘဏ်အနေနဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးကဏ္ဍတည်ငြိမ်စေဖို့နိုင်ငံတကာဆန်နှုန်းအနေနဲ့အညီဘဏ်တွေအပေါ်လိုအပ်တဲ့စည်းငင်းစည်းကမ်းတွေထုတ်ပြန်ထိန်းသိမ်းနေကြောင်းပြည်သူတွေစိုးရိမ်မှုမရှိကြဖို့စက်တင်ဘာလ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဘဏ်ဒီမှာလိုအပ်ချက်ရှိလာခဲ့ရင်ဘဟုဘဏ်ကအပြည့်အဝဖြည့်ဆင်းသွားမယ်လို့လည်းကတိပေးခဲ့ပါတယ်။အခုလိုဘဏ်နဲ့ငွေကြေးကဏ္ဍမတူညီဖြစ်လာရတာဟာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ရဲ့ပျော်ကမကင်ဘူးလို့ဦးကန်ထွန်းကသုံးသပ်ပါတယ်
။တစ်ဖက်ကစီးပွားရေးကိုအမြတ်တုံ့ပြန်လူတွေခရိုနီလို့ပဲဆိုကြမှာပေါ့။မကြသေးခင်ကပဲဒရင်တစ်ခုကကျွန်တော်ခြားတော့ခရိုနီလို့ဆိုရင်တို့ကနိုင်ငံခြားမှာဆရာဘာမှငွေကြေးအပ်ထားတယ်။အဲ့ဒါကိုဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလောက်လာရင်တိုင်ရပါအရေးကြီးမယ်ဆိုတော့သူတို့ကတပတ်ပတ်ကထိခိုက်မယ်လေအဲ့ဒါတိုင်ပြန်သူကအစိုးရရဲ့စီးပွားရေးကိုနှောက်ရှက်တောင်းထုတ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဒီချိန်မှာစီးပွားရေးကစားတဲ့လူတွေရှေ့ကစားတဲ့လူတွေရနေရောဝင်ပြီးတော့ပွဲလမ်းချခြင်းနဲ့လောက်တာလို့ပဲကျွန်တော်ထင်တယ
်ဒီတော့အတွင်းဘဏ်ကိစ္စနဲ့ပတ်သက်လို့ပြည်သူတွေစိုးရိမ်စရာမလိုကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့စက်တင်ဘာ5ရက်တွေ့ဆုံစဉ်ကြေညာခဲ့ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံဗဟိုဘဏ်က၄လတကြိမ်ထုတ်ပြန်တဲ့ဗဏ္ဍာရေးဆိုင်ရာသတင်းအရ2018နှစ်ကဒီဇင်ဘာလအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံထောင်းငွေပေါင်း12,449ဘီလီယံကျော်ရှိပြီးအရင်3လသက်ဆိုင်ရင်7ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံလာကြတယ်လို့ဆိုပါတယ်ကမ္ဘာမှာရွှေဈေးတက်နေပြီးကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ဒေါ်လာအပေါ်အယုံကြည်နည်းလာနေခြင်းမှာစက်တင်ဘာလ6ရက်နေ့ကမ္ဘာအနောက်ဘက်ကျန်းဈေးကွက်မှာတော့ရွှေတအောင်စကို1,509ဒေါ်လာဈေးပေါက်ခဲ့ပါတယ်ခင်ဗျာ